VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါ။မြန်မာနိုင်ငံမှာ November 6ရက်ကျင်းပတော့မယ့်ရွေးကောက်ပွဲကြရင်ပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်စင်တာမဲပေးနိုင်ဖို့အတွက်ရွေးကောက်ပွဲကော်မရှင်ကတက်မှတ်ထားတဲ့ပုံစံ15ရှောက်လွှာတင်ဖို့လိုပါတယ်။ကိုရောက်နေတဲ့နိုင်ငံတွေကတန်ရုံးတွေစီပေးဖို့ရှောက်ထားရမယ်။ပုံစံ15ရှောက်လွှာတွေကို online ပေါ်မှာအလွယ်တကူဖြည့်ပြီးတော့တင်နိုင်ဖို့အတွက်စင်ကာပူအခြေစိုက်မြန်မာလူငယ်တွေက online ရှောက်လွှာအဖြစ်နဲ့အသွင်ပြောင်းဖန်တီးပေးထားပါတယ်။မဲပေးကြမယ်လို့နာမည်ပေးထားတဲ့ website ပေါ်မှာစင်ကာပူ၊မလေးရှား၊ Thai ၊ Tong Korea ၊ Japan နဲ့ Australia နိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေကြိုတင်မဲရှောက်လွှာပုံစံ15ကိုဖြည့်ပြီးတက်ဆိုင်ရာတန်ရုံးတွေစီကိုဓာတ်ရိုက်ပို့ပေးနိုင်အောင်စီစဉ်ပေးထားတာပါ။မဲပေးကြမယ် website ဖြစ်လာဖို့စတင်အတွေးပေါ်ခဲ့သူကတော့စင်ကာပူမှာနေထိုင်အလုပ်လုပ်နေတဲ့ကိုအလက်ဇန်းဒါအောင်ဖြစ်ပါတယ်
။ COVID ကာလအတွင်းမှာအလုံးသိရအတိုင်းပဲတွားရေးလာရေးခက်ခဲတဲ့အတွက်ကြောင့်ပုံစံ15တင်ဖို့အဆင်မပြေလို့မတင်ရလို့နေမထဲရလို့မရှိရလေအောင်ကျွန်တော်တို့ပြည်ပရောက်မြန်မာနိုင်ငံသားများအားလုံးအလွယ်တကူအချိန်ကုန်တက်တာဆိုတာဖြင့်ပုံစံ15ကိုများများတင်ပြီးလေပေးတဲ့နေ့ကျရင်လည်းများများပေးနိုင်အောင်ဆိုတဲ့အဓိကရည်ရွယ်ချက်နဲ့လုပ်ခဲ့တာဖန်တီးခဲ့တာပါအမ။အ
ာရှပစိဖိတ်ဒေသနိုင်ငံ6နိုင်ငံမှာရှိနေတဲ့မြန်မာနိုင်ငံသားတွေonline ပေါ်မှာပုံစံ15ရှောက်လွှာဖြစ်နိုင်ဖို့အတွက်ဝိုင်းဝန်းဆောင်ရွက်သူစုစုပေါင်း12ယောက်ရှိပြီးတော့အလုံးက online ပေါ်မှာပဲစုစည်းမိခဲ့ကြတာဖြစ်ပါတယ
်။ online ကနေပြီးတော့ meeting နေ့တိုင်းနေ့ပါပေါ့။နေ့တိုင်းနေ့ပါ meeting ခေါ်ခဲ့တယ်။ဘာအခက်ခဲတွေရှိတယ်ဘယ်လိုမျိုးအကောင်အထည်ပေါ်မယ်ဆိုပြီးတော့တိုင်နေခဲ့ပါတယ်။ဟိုအခက်ခဲတော့ရှိခဲ့ပါတယ်။ဒါပေမဲ့အကောလုံးစိတ်သူကိုယ်သူနဲ့ကြော်ဖြတ်ခဲ့လို့ဒီချိန်မှာမဲပေးကြမယ်အခွဲကနေပြီးတော့အောင်မြင်မြင်နဲ့ဖန်တီးပေးနိုင်ခဲ့တာပါအမ။
တရားနဲ့တရားဟိုမျက်နှာချင်းဆိုင်တွေ့လို့မရတဲ့အခြေအနေမှာ online ပေါ်ကနေပြီးတော့ပဲအဲ့လိုမျိုးလုပ်ကြရတယ်။နောက်အချိန်ရလဲခတ်တူတူအတွင်းမှာလုပ်ကြရတဲ့အခါမှာရောဘလော့ထီပေါ့နော်ဒါဟိုစိန်ခေါ်မှုတွေရှိခဲ့တယ်လို့ပြောလို့ရလဲရှင
်။စိန်ခေါ်မှုဘိုင်းရော deployment အပိုင်းမှာလည်းခက်ခက်ခဲခဲရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကပထမဦးဆုံး online submission ဒါကပထမဦးဆုံး pilot project လို့ကျွန်တော်တို့ပြောလို့ရတယ်။အခုချိန်မှာ online ကိုအစားထိုးတဲ့အချိန်မှာကျွန်တော်တို့အနေနဲ့စိန်ခေါ်မှုကတော့သက်ဆိုင်ရာတန်ရုံအသီးသီးကကျွန်တော်တို့ရဲ့ online ကိုလက်ခံပမလားဆိုတဲ့ဟာပါကျွန်တော်တို့အနေနဲ့ challenge ဖြစ်ခဲ့ပါတယ
်အခုဆိုရင်ဒါနိုင်ငံ6နိုင်ငံမှာဒီလိုမျိုး online ကနေ form တင်ပြီးဖြည့်လို့ရတဲ့အခါကျတော့တခြားနိုင်ငံတွေကတန်ရုံတွေကရောကို Alexander တို့လုပ်ထားတဲ့ website ကနေပြီးတော့ဖြည့်တဲ့ form မျိုးလက်ခံမယ်လို့ရောဘယ်လိုမျိုးအာမခံချက်ယူထားလဲရှင
့်ဩလောလောဆယ်တော့ Singapore တန်ရုံကကျွန်တော်တို့မဲပေးကြမယ် online submission ကိုအတိမတ်ပြုတယ်ကြံလက်ချက်နိုင်ငံတွေကတော့အခုချိန်ဒီတော့တုတ်ပြန်မှုကမရသေးဘူးထို့တော်လည်းပဲကျွန်တော်တို့ရဲ့ online submission ကသူတို့လိုချင်တဲ့အချက်အလက်နဲ့ document တွေကိုပါအောင်ရေးဆွဲထားတဲ့အတွက်ကြောင့်သူတို့အနေနဲ့ကျွန်တော်တို့ရဲ့ပုံစံ15 online submission ကိုလက်ခံမယ်လို့ညွှန်လင်းမိပါတယ
် online form ဖြည့်နိုင်ဖို့အတွက်ဤပညာပိုင်းကနေပံ့ပိုးကူညီခဲ့ကြတဲ့ IT ပညာရှင်တွေထဲမှာ Singapore အခြေစိုက် software developer Cove Kevin Jolle ပါပါတယ်သူတို့အနေနဲ့အလွယ်ကူဆုံးဖြစ်အောင်လို့လုပ်ပေးထားတယ်လို့သူကရှင်းပြပါတယ
်ကျွန်တော်တို့ရဲ့ target audience ကကျွန်တော်တို့က mobile ကနေတုံးမဲ့ audience ကိုပို့သွားတဲ့အတွက်ကျွန်တော်အဓိကတော့ mobile နေပြီးတော့လွယ်လွယ်ကူကူတုံးလို့ရအောင်ကျွန်တော်လုပ်ပေးထားပါတယ်အရင်နည်းပညာနဲ့မြင့်မြင့်တဲ့လူတွေပါနိုင်တယ်အဲ့လူတွေအတွက်ကျွန်တော်တို့ကစဉ်းစားပြီးတော့ပုံစံ15ပုံမှာပါတဲ့feel လေးတွေပေါ့အဲ့ data လေးတွေအကုန်လုံးကျွန်တော်တို့ကဒီ mobile phone ပေါ်မှာမြင်ရဖို့ပေါ့ပြီးသွားလို့ရှိရင်ဒီဟာလေးတွေသူတို့ဖြစ်ပြီးသွားလို့ရှိရင်သူတို့အနေနဲ့phone တန်ရုံတခါတည်းမပို့ခင်သူတို့အရင်ဆုံး preview ပြန်ကြည့်လို့ရဖို့ပေါ့ပြီးတော့ရင်သူတို့မှားတယ်ဆိုရင်ပြန်ပြင်လို့ရဖို့ဒီလိုလေးတွေကအစားကျွန်တော်ရိုးရိုးလေးပဲစဉ်းစားပြီးတော့design ဆွဲခဲ့တာပါခင်ဗျာအဲ့
တော့အဲ့လို form ဖြည့်တဲ့နေရာမှာရောဖြည့်တဲ့သူတွေအတွက်တည်တည်နဲ့မဖြစ်မနေလုပ်တဲ့နဲ့အချက်တည်းကဘာလဲဆိုတာနည်းနည်းလေးအဲ့ဒါ step by step ပြောပြပါလား
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အရင်ဆုံးကျွန်တော်တို့ရဲ့ website ကိုဝင်လိုက်ပြီဆိုတာနဲ့ personal data protection lawyer ကျွန်တော်တို့တတ်မှတ်ထားတဲ့တခြားနိုင်ငံတွေကလည်းတတ်မှတ်ထားတဲ့ဥပဒေတွေရှိတယ်။အဲဥပဒေတွေကိုကျွန်တော်တို့ကသဘောတူပါတယ်ဆိုတော့အချက်လက်ပေါ့နော်။အဲဒါလေးကိုကျွန်တော်တို့ကမြန်မာလိုရောအင်္ဂလိပ်လိုရောကျွန်တော်တို့ရဲ့ landing page မှာကျွန်တော်တို့ပြထားပါတယ်ခင်ဗျ။ပထမဆုံးတော့ဒီနိုင်ငံရွေးရတယ်ပေါ့နော်။နိုင်ငံရွေးပြီးတော့ねသူဒီ form data တွေမဖြည့်ခင် PDP information ကိုကျွန်တော်တို့က agree ဖြစ်ပါတယ်ဆိုတော့ checkbox လေးကိုသူက on ပြီးတော့မှသာကျွန်တော်တို့နောက်တစ်ဆင့်သူတို့ set သွားလို့ရပါတယ်ခင်ဗျ။အဲကောင်ပြီးသွားတော့မှကျွန်တော်ဖောင်15ပုံမှာပါတဲ့ data တွေအကုန်လုံးအတိုင်းပဲဥပမာဆိုနာမည်ဘယ်တိုင်း data ကြီးကိုသူတို့လိုချင်တာလဲစတဲ့ information ပေါ့နော်အဲ့ဒီ information တွေပေါ့မဖြစ်မနေဖြစ်ရမယ့် data တွေပေါ့အဲ့ဒီ data တွေအကုန်လုံးသူတို့ကဖြည့်ရပါတယ်မဖြည့်ဘဲနဲ့သူကြော်ရတယ်ဆိုလို့ရှိရင်ကျွန်တော်တို့ကနောက်တစ်ဆင့်သူ sub လုပ်ခွင့်မပေးထားပါဘူးခင်ဗျနောက်ပြီးတော့ဒီဖောင်ဖြည့်တဲ့ပုံစံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ Facebook group ကနေပြီးတော့လည်းကျွန်တော်ဗီဒီယို tutorial လေးတွေဘယ်လိုဖြည့်ရမယ်အဲ့ဒါလေးတွေအစားကျွန်တော်တို့တင်ပေးထားပါတယ်ခင်ဗျ user friendly ဖြစ်အောင်ရယ်ကျွန်တော် form ဖြည့်တတ်တဲ့လူတွေတကယ်လို့ဘယ်လိုဖြည့်ရမလဲဆိုတဲ့အပိုင်းဆိုတော့အဓိကထားပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးထားတာပါခင်ဗျ။အ
ဲ့မှာတစ်ချက်တစ်ခုမေးချင်တာပေါ့နော်ဒီ form ဖြည့်တဲ့အခါမှာဒီဖြည့်တဲ့လူတွေရဲ့ကိုယ့်ရဲ့ကိုယ့်ရဲ့အချက်အလက်တွေပါတယ်နောက်တစ်ခုကကျတော့ passport ဟို copy လိုမျိုးဓာတ်ပုံတွေပါ attachment အနေနဲ့တွဲဖြည့်ရတာမျိုးပါတယ်လေဆိုတော့အဲ့ဒီဟာတွေကိုလုံခြုံစိတ်ချမှုရှိအောင်ကိုဘလောက်ထိကိုကေဗင်တို့ဘက်ကနေလုပ်ပေးထားပါလဲရှင်။ဘာဖြစ်လို့လဲဆိုတော့ဒီဟာတွေကကိုနဲ့ပတ်သက်တဲ့ကိုကြီးအချက်လက်တွေဆိုတော့လေဒီဟာတွေကိုမပေါက်ကြားသွားအောင်ထိရောဘလောက်ထိလုံခြုံအောင်လို့အာမခံချက်ပေးနိုင်ပါလဲရှင်
။ဟုတ်ကဲ့ကျွန်တော်တို့ဘက်ကတော့ဒီပုံမှန် standard procedure ပေါ့နော်ဒီကျွန်တော်တို့လူပညာပိုင်းမှာ standard ဖြစ်တဲ့ procedure အတိုင်းကျွန်တော်တို့ကဒီ data တွေအကုန်လုံး encrypt လုပ်ထားတာရှိတယ်။ပြီးတော့ကျွန်တော်တို့ဒီတက်မှတ်ထားတဲ့ file နဲ့အကုန်လုံးတန်ရုံးကိုကျွန်တော်တို့က direct တန်ပို့ပေးရပါဘူး။ဟိုကျွန်တော်တို့ရှိမှာတော့ limit တီးတန်ရင်တော့တက်တက်တော့ store လုပ်ထားတာမရှိဘူးခင်ဗျ။ကျွန်တော်တို့ attach လုပ်တဲ့ဟာတွေအတွက်ကျွန်တော်တို့ခဏသိမ်းထားတဲ့ဟို temporary ပေါ့နော်ဒီသိမ်းထားတဲ့ file တွေတော့ရှိတယ်။ဒါပေမဲ့သူကလည်းပြီးသွားတာနဲ့ file ကို attach လုပ်ပြီးပို့ပြီးသွားတယ်ကျွန်တော်နောက်ပိုင်းမှာ automatic ပေါ့နော်ဖြတ်ပလိုက်တဲ့ job တွေရှိပါတယ်။အဲ job တွေလည်းသူတို့အလုပ်လုပ်ပါတယ်။အဲကျွန်တော်တို့ရှိမှာတော့ဒီ physically ကျွန်တော်တို့သိမ်းထားတဲ့ဟာမျိုးတော့ကျွန်တော်အချိန်တိုင်းတာတခုတော့ရှိတာပေါ့နော်ဒါကလည်းကျွန်တော်လူတိုင်းတော့ access လုပ်ခွင့်မရှိပါဘူးခင်ဗျအဓိကတော့တန်ရုံးကနေပြီးတော့ဟိုတရှို data တွေကိုတို့က request လုပ်လာခဲ့ရင်ကျွန်တော်တို့ကအဲ့တန်ရုံးကိုပဲကျွန်တော်တို့ကပေးလိုက်တာပါခင်ဗျကျွန်တော်တို့တရားမှဝင်ကြည့်လို့လည်းမရပါဘူးခင်ဗျဒီ data တွေအကုန်လုံးကလေ
ဆိုတော့ဒီပုံစံ59ကိုဖြည့်ကျင်နေဆိုရင်ကိုကဝင်ပြီးတော့ဖြည့်ပြီးတာနဲ့စစကပြောသလိုဆိုလို့ရှိရင်တန်းပြီးတော့သူကအတန်ရုံးကိုဒီ form ကိုပို့ပေးလိုက်တဲ့သဘောဖြစ်သွားတာပေါ့
ဟုတ်ပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ကတန်ရုံးရဲ့ email address တွေကိုကျွန်တော်တို့က collect လုပ်ထားပါတယ်ကျွန်တော်တို့ဒီတက်ဆိုင်ရစင်မှုဆိုရင်စင်မှုတန်ရုံးကမဲပေးလို့ရတဲ့ email address ပေါ့နော်ပြီးလို့ရှိရင်တခြားနိုင်ငံတွေရဲ့တက်ဆိုင်ရemail address တွေကိုကျွန်တော်တို့က form ဖြည့်ပြီးတာနဲ့ပုံစံ59နဲ့သူတို့ရဲ့ attach လုပ်လိုက်တဲ့ဒီ passport ဒါမှမဟုတ်လို့ရှိရင်သူတို့ရဲ့နေထိုင်ကြောင်းထောက်ခံစာပေါ့နော်အဲသူတို့တချို့နိုင်ငံတွေကကြတော့ visa attachment လို့ပါတယ်ခင်ဗျာမှဆိုလို့ရှိရင် South Korea တို့နောက်ဂျပန်လို့ဆိုလို့ရှိရင် visa attachment လိုတဲ့အတွက်သူကနောက်ထပ် option တစ်ခုပေါ့နော်အဲ attachment တွေအကုန်လုံးကိုသူက attach လုပ်ပြီးရတယ်ကျွန်တော်တို့ရှိမှာ store လုပ်ထားတာမရှိဘဲနဲ့ကျွန်တော်တို့ကသက်ဆိုင်ရာတန်ရုံး email တန်ပို့ပေးတာပါခင်ဗ
ျဒီတင်တဲ့ form မျိုးပေါ့နော်တန်ရုံးဘက်ကနေအကုန်လုံးကိုလက်ခံမယ်ဆိုတဲ့ဟာမျိုးကဘယ်လိုမျိုးအမှတ်ခံချက်ယူထားလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့လက်ရှိကတော့စင်မှုတန်ရုံးကနေပြီးတော့ကျွန်တော်တို့ရဲ့ဒီ map ပေးကြမယ် website ကို endorse လုပ်ပြီးတော့ကျွန်တော်တို့ရှိရလာတဲ့ data တွေအကုန်လုံးကိုတန်ရုံးကိုယ်တိုင်ကလက်ခံပေးနေပါတယ်ခင်ဗျကျန်တဲ့တန်ရုံးတွေကတော့ကျွန်တော်တို့ဆက်သွယ်နေတာရှိတယ်။နောက်စင်ဦးတန်ရုံးကလည်းကျွန်တော်တို့ကူပြီးတော့ဒါကတော့ကျွန်တော်တို့ရဲ့ PR team ကနေပြီးတော့ပြပြပေးကြပေးတဲ့အချက်အလက်ရပေါ့နော်။သူတို့ဆက်လုံးစင်ဦးတန်ရုံးကနေပြီးတော့လည်းကျွန်တော်တို့တခြားနိုင်ငံတန်ရုံးတွေကိုကူပြီးတော့ဆက်သွယ်ပေးနေပါတယ်လို့ပြောပါတယ်ခင်ဗျ။လက်ရှိကတော့ကျွန်တော်စင်ဦးတန်ရုံးကတော့ကျွန်တော်ရှိက website ကပို့တဲ့ data တွေအကုန်လုံးကိုကျွန်တော် processing လုပ်ပြီးတော့လက်ခံပေးနေပါတယ်ခင်ဗျ။
မဲပေးကြမယ် website မှာပုံစံ59ရှောက်လွှာတင်နိုင်ဖို့ဤပညာအရာကိုညီခဲ့သူတွေကတယောက်ဖြစ်တဲ့ကိုကေဗင်ဂျော်ဖြစ်ပါတယ်။သူတို့ website လိပ်စာစာလုံးပေါင်းကတော့ maepaykyamal.com ဖြစ်ပါတယ်။ကိုနေတဲ့မဲဆန္ဒနဲ့ပြည်ပကိုရောက်နေကြတဲ့မြန်မာနိုင်ငံသားတိုင်းအနေနဲ့ November 10ရက်ကျင်းပမယ့်ရွေးကောက်ပွဲမှာကြိုတင်ဆန္ဒမဲပေးနိုင်ကြဖို့အတွက်ပုံစံ59ရှောက်လွှာတွေကိုသက်ဆိုင်ရာတန်ရုံးတွေစီကိုအချိန်မီမှန်မှန်ကန်ကန်ဖြည့်ပြီးတော့ပေးပို့ကြရမှာဖြစ်ပါရဲ့ရှင်ကျွန်မဆုမြတ်မောင်ပါ